တမရောကွယ်ဦးစီးချုပ်မူဇုံမူကြီးမင်းအောင်နိုင်ရဲ့ AB 22ရင်းနေမှာစတင်လိုက်တဲ့ဂျာမနီနိုင်ငံခီးစဉ်ဟာဂျာမနီမြန်မာနှစ်နိုင်ငံစစ်ဆက်ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဘာလင်အခြေစိုက်ပညာရှင်တို့ကတုံ့တက်ပါတယ်2019ခုထက်ထဲမှာဘာလင်မြို့မှာမြန်မာစစ်တပ်ရုံးပြန်လည်ဖွင့်ဝင်ရလာပြီးနောက်ပိုင်းမြန်မာထိပ်ပိုင်းစစ်ကောင်းဆောင်တို့အခုလိုဂျာမနီနိုင်ငံကိုစစ်ကြီးရေးခီးသွားရောက်တဲ့အပေါ်တုံ့တက်ပြောဆိုလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုစပီးတင်ပြခြင်းပါတယ်။တချိန်ကအာနာရှင်ဟောင်းဗိုလ်ချုပ်နေဝင်လက်ထက်မှာမြန်မာနဲ့ဂျာမနီနှစ်နိုင်ငံဆက်ဆံရေးကောင်းမွန်ခဲ့ပြီးအထူးသဖြင့်မြန်မာတပ်မတော်မှအသုံးများခဲ့တဲ့ G3 G4 Rifle လက်နက်တွေကိုဂျာမနီရဲ့အကူအညီနဲ့မြန်မာနိုင်ငံမှာထုတ်လုပ်ခဲ့တာပါ။ဒီလိုစစ်ဘက်ဆိုင်ရာအကူအညီတွေပေးခဲ့တဲ့ဂျာမနီဟာ1988ခုနှစ်မြန်မာနိုင်ငံကလူထုအုံကြွမှုကိုစစ်တပ်ကနှိမ်နင်းခဲ့ပြီးနောက်မှာမြန်မာဂျာမနီစစ်တပ်ချင်းအဆက်ဆံဝေးသွားခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလဲဂျာမနီပါဝင်တဲ့ဥရောပသမဂ္ဂကမြန်မာစစ်အစိုးရကိုလက်နက်ရောင်းချမှုအပအဝင်အခြားသောဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ်။ဒါအပြင်ဂျာမနီနဲ့မြန်မာနှစ်နိုင်ငံကြားစစ်တမ်းရုံးတွေယာယီပိတ်ပစ်ခဲ့ပြီးအခု2019ခုနှစ်ထဲမှာမှဂျာမနီနိုင်ငံဘာလင်မြို့မှာမြန်မာစစ်တမ်းမှုရုံးကိုဖွင့်ဝင်ပေးလာခဲ့ပါတယ်။ဒါကြောင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီခီးစဉ်ဟာနှစ်နိုင်ငံစစ်ပဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လာအောင်ဆွေးနွေးဖို့ရည်ရွယ်ပုံရတယ်လို့ဂျာမနီနိုင်ငံဘာလင်တက္ကသိုလ်ရဲ့အရှိတောင်အာရှရေးရာသုတေသနဌာနကတိကဟောင်းဦးကမောင်စောကသုံးသပ်ပါတယ်
။ဟိုပမာပြည်ကလည်းစီးရစီရဒီစားနဲ့ကိစ္စပါတယ်ဆိုရင်တရုတ်တို့ရုရှားတို့နဲ့ပဲအများအားရင်းနှီးငါဆိုသူတို့ဆက်ဆံရတာမလား။အဲ့ဒါကိုထပ်ပေါက်ရှာရင်းတဲ့သဘောနဲ့ရှိရင်ရှိမယ်။ဦးတည်ဝင်းခင်တို့ကတော့ဒီဂျာမနီကဒီဖစ်ဗန်နာကုမ္ပဏီကပမာပြည်မှာသွားပြီးတော့ G3 G4 တွေဝင်လက်လက်နဲ့ဒီသွားလုပ်ခဲ့တဲ့အခြေအနေရှိတယ်လေ။အခုဒီမိခင်နောက်ပိုင်းစစ်တပ်ရှင်နောက်ပိုင်းမှာတော့နည်းနည်းလေးပြန်ပြီးတော့စိတ်သာလို့တော့ပြန်ပြီးတော့အခုဒီစစ်တောင်ရုံးတွေပါလေပြန်ဖွင့်တဲ့သဘောတွေပါလေရှိတယ်ဆိုတော့ဘုံဘုံမင်းမင်းအောင်နိုင်ကိုလည်းဒီမှာလာလဲမယ်ဆိုရင်တော့ဆက်ဆံမှုကပြန်ပြီးတော့အင်္ဂလန်နဲ့ဆန်တော့အများကြီးကောင်းလာဖို့တော့ရှိမှာပဲလေဘာမှပြည်ရတဲ့တရုတ်ကမီကိုနီးရတဲ့ဟာကနည်းနည်းကင်းလို့ရှိနေစိတ်ပေါ်နေတာတော့ကြာပြီနဲ့တူတယ်အဲ့ဒါဆိုတော့လေမောင်ပြည်ဆိုတဲ့ကောင်းမှာပါဗျာ
ဘူဂျုံမူကြီးမြောင်းလာရဲ့ဂျာမနီခီးစဉ်အသေးစိတ်ကိုတက်မတော်ဘက်ကထုတ်ပြန်တာမျိုးမရှိပါဘူး။ဂျာမနီနိုင်ငံကစစ်တမ်းရုံးတွေမှာစစ်တမ်းမှုရဲ့အဆင့်ဟာများသောအဖြစ်ဘူမူကြီးအဆင့်ကိုသာခံထားလိမ့်ရှိပေမဲ့မြန်မာတက်မတော်ကဘူမူကျုပ်တယောက်ကိုဂျာမနီဆိုင်ရာစစ်တမ်းမှုအဖြစ်ခံထားတာကိုကြည့်ရင်ဂျာမနီမြန်မာစစ်ဘက်ဆက်ဆံရေးကိုတိုးမြင့်လိုပုံရတယ်လို့ကတိကဟောင်းဦးခင်မောင်စောကမြင်ပါတယ
်။ထူးထူးခြားခြားကရောက်တဲ့စစ်တပ်မှုကခေဘုံမူကြီးရာတို့ဆင်းနေမှုဘုံမူကျုပ်ရာတို့ဆင်းနေဖြစ်နေဖြစ်နေတယ်ဆိုတော့စစ်တပ်ချင်းကိုတို့ဆက်ဆံရေးပုံပြီးကောင်းအောင်ကြိုးစားနေတဲ့ပုံရတယ်။အောက်ကတို့အများအပြည့်စိတ်ဝင်စားနေတာကဒီဂျာမနီနဲ့ချမ်းတို့ပေါင်းနေ။ဂျာမနီချမ်းပေါင်းတော့ကအစ်ဂျာမနီစစ်တပ်ကိုအနောက်ဂျာမနီစစ်တပ်ထံမှဘယ်လိုပေါင်းစီပြီးထည့်သွားလဲဆိုတာ။အဲ့ဒါကိုတို့စိတ်ဝင်စားတဲ့ပုံပေါ်တယ်။မမဒီဘက်ကဘာလို့ဝိုင်းပြတယ်ကူမာကိုတိုင်းရင်းသားလည်းနဲ့ကံဖွဲ့တွေပါနေတဲ့တို့အဖွဲ့ပေါင်းစံဒီညဉ့်ရင်းဆွေးနွေးနေတာမလားတကယ်လို့ညဉ့်ရင်းအောင်မြင်လို့ရှိရင်တို့တက်ပြီးဘယ်လိုပေါင်းရမလဲဆရာမျိုးစိတ်ဝင်စားပုံရတယ
်ဂျာမနီနိုင်ငံအနေနဲ့ကလည်းတို့ရဲ့ဖောက်တယ်ဟောင်းမြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချခြင်းမုံရတယ်လို့ဦးကမောင်စောကပြောပါတယ
်လုံငန်းနဲ့တက်တဲ့နယ်လောက်ကလေးကဥရောပသမဂ္ဂမှာဗမာပြည်ကိုဆန့်ကျင်လို့ဖို့ပြီးစားရပါတယ်ဆိုဘုရားရှင်ကမာရီယာတို့ဒီဥရောပသမဂ္ဂနဲ့မှာတို့ဆွေးနွေးနေကြတာအဲဒီပြည်သူစီတို့ဒီမဆန်ရှင်ကိုဖွင့်ပြီးမယ်ပေါ့။လက်နဲ့နဲ့ပါနဲ့ရောမဖွင့်ဘူးဆိုတော့အတိုက်ခံတချို့တွေကအဲ့ဒါမှာတို့နိုင်ငံရှိရင်ပဲညှင်းနေကြတာ။ဟာအစ်စနဲ့လည်းမပိတ်ထားလို့ရှိရင်ငါတို့ပိတ်ထားလို့ရှိရင်တို့ကအဲ့ဒါရရှာစီယာဝယ်ဒီယိုစီယာဝယ်နေတာတို့ပဲမြင်နေမှာပဲ။ငါတို့စီယာမြေပြလာဝယ်လို့ရှိရင်ငါတို့ကိုယ်တိုင်ရောင်းရင်ပုံမကောင်းဘူးလား။ငါတို့စီရရောင်းတဲ့အကြောင်းငါတို့နဲ့သူတို့နဲ့စစ်တပ်ချင်းနဲ့ဆက်သွယ်ရလာမယ်။အဲ့ဒီလိုနဲ့ငါတို့ကသူတို့ပြည်ကနေပြီးစစ်သားရှစ်ဖို့တွေကိုဒီမိုကရေစီဆွေးနွေးပြီးသွားလို့ရတယ်။အဲ့တော့ငါတို့လက်နဲ့ရောင်းတာပုံမကောင်းဘူးလားဆိုတဲ့ဘက်တစ်ခုထွက်လာဘူးတဲ့။အဲ့ဒါလုံးဝတဲ့တနည်းကျော်လောက်ကအခုတင်ကားဝိုင်းမနဲ့အပြောင်းလဲရှိနေပြီဆိုတော့ဘာပြည်ကဝိုင်းနေဆိုတော့သူတို့ရောင်းမှာပါ
။ဘူဂျုံဝင်းမင်းအောင်လှိုင်ဟာဂျာမနီတပ်မတော်စီဦးစီးချုပ်ဘူဂျုံကြီးဗောကာဖီကာရဲ့စိတ်ကြားချက်အရဂျာမနီနိုင်ငံကိုချစ်ကြည်ရေးအဖြစ်ဧပြီလ22ရက်မနက်၈နာရီကျော်မှာရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကနေထွက်ခွာသွားတာဖြစ်ပါတယ်ဒီစီးစဉ်အတွင်းဗိုလ်ချုပ်မူကြီးနဲ့အတူဇနီးဒေါ်တူတူလှကြီးရည်လင်းညှိနှိုင်းကိုကယ်ရေးမှုဗိုလ်ချုပ်ကြီးညာထွန်းဦးနဲ့ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတက်မတော်အရာရှိကြီးတွေလိုက်ပါသွားတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဗိုလ်ချုပ်မူကြီးမြောက်လှိုင်တဲ့အဖွဲ့ဟာဂျာမနီနိုင်ငံကိုအသွာ ဩစတြေးလျနိုင်ငံကိုအလုတဘောရခီးတထောက်ဝင်ရောက်လည်ပတ်မှာဖြစ်ပြီးဩစတြေးလျတပ်မတော်စီဦးစီးချုပ်နဲ့လည်းတွေ့ဆုံမှာဖြစ်သလိုစစ်မှုလုပ်ငန်းတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမှာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ